အင်ဒိုနီးရှားနိုင်ငံအနောက်အာချေးပြည်နယ်ကမ်းလွန်ရေမိုင်16မိုင်အကွာလောက်မှာမှောက်နေတဲ့ဆက်လီဝမ်ပိုက်ပေါ်တွေ့ကပ်ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာ80နီးပါးကိုအင်ဒိုနီးရှားကဒီကနေ့ကယ်ဆယ်ခဲ့ပါတယ်ကမ်းလွန်မှာဒုက္ခရောက်နေကြသူတွေကိုတွေးရှိခဲ့ပြီးတဲ့နောက်သူတို့ကိုအနောက်အာချေးပြည်နယ်မြို့တော်မဲလူဘိုကိုအာဏာပိုင်တွေကကယ်ဆယ်ခေါ်ဆောင်သွားတယ်လို့ဒီဒေသခံရှာဖွေကယ်ဆယ်ရေးဌာနက AFP သတင်းဌာနကိုပြောပါတယ်ကလေး9ယောက်အမျိုးသမီး18ယောက်နဲ့အမျိုးသား42ယောက်စုစုပေါင်း69ယောက်ကိုကယ်ဆယ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်မူလတော့ကဆက်လီပေါ်မှာရိုဟင်ဂျာ150လောက်ပါပြီးတော့ဒါဇင်နဲ့ချီရေနစ်ကုန်တယ်လို့အသက်ရှင်ကျန်နေသူတွေကခံမှန်းပါတယ်ရိုဟင်ဂျာတချို့ကသူတို့ဟာမြန်မာနိုင်ငံကဖြစ်တယ်လို့ပြောပြီးတော့ထိုင်းနိုင်ငံကိုသွားဖို့ကြိုးစားပေမဲ့ထိုင်းကလက်မခံလို့အင်ဒိုနီးရှားဘက်ရောက်လာတာလို့ဒီအနောက်အာချေးရေလုတ်သားအဖွဲ့အတွေ့အမှုချုပ်ကပြောပြပါရတယ်။တခြားဒုက္ခသည်တွေကတော့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇားကလာကြသူတွေဖြစ်တယ်လို့ပြောပါရတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာသူတို့ကိုအင်ဒိုနီးရှားကိုခေါ်သွားပေးနိုင်တဲ့လူပွဲစားတယောက်ကိုတွေ့ပြီးတော့ထွက်လာကြတာဖြစ်တယ်လို့ဒုက္ခသည်တယောက်က AFP သတင်းဌာနကိုပြောပါရတယ်။သူတို့ရဲ့ရည်မှန်းချက်ကငွေပေးပြီးတော့မလေးရှားကိုသွားဖို့ဖြစ်ပါရတယ်။ရိုဟင်ဂျာတွေပါလာတဲ့ဆက်လီရောသူတို့ကိုကယ်ဆယ်ဖို့ကြိုးစားတဲ့အင်ဒိုနီးရှား၅ဖမ်းတင်မော့ပါပုံထုံးနေတော့ကမှောက်ခဲ့တာပါရိုဟင်ဂျာတွေကဒီလာခဲ့တဲ့၅ဖမ်းလေအပေါ်မှာဝိုင်းတက်ဖို့ကြိုးစားစင်မှာမှောက်သွားခဲ့တာဖြစ်ပါရှင်